ဥရောပတမကအထက်ကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်ကိုဥရောပတမကဘက်ကအတည်ပြုလိုက်ပါပြီ။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့ကဥရောပတမကခေါင်းဆောင်28ဦးရဲ့ဆွေးနွေးပွဲအတွင်းဥရောပတမကတဲကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်နဲ့အနာဂတ်မှာဥရောပတမကနဲ့ဗြိတိန်ကြားဆက်ဆံရေးနဲ့ပတ်သက်ပြီးနိုင်ငံရေးကြေညာချက်ကိုအတည်ပြုခဲ့တယ်လို့ဥရောပကောင်စီဥက္ကဌဒေါ်နယ်တုစ်ကဒီကနေ့တနင်္ဂနွေနေ့မှာ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။စာမျက်နှာ600နီးပါးပါတဲ့သဘောတူညီချက်မှာတော့ EU ထဲကနေဗြိတိန်နှုတ်ထွက်ရေးစီမံစည်းကမ်းတွေကိုအသေးစိတ်ဖော်ပြထားသလိုအနာဂတ်ဆက်ဆံရေးမူပေါင်းကိုလည်းချမှတ်ထားပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးအနေနဲ့တော့လူကြိုက်မများလှတဲ့ဒီသဘောတူညီချက်ကိုဗြိတိန်လွှတ်တော်ဘက်ကအတည်ပြုချက်ရရေးအတွက်ရင်ဆိုင်ရမှာဖြစ်ပါတယ်။လွှတ်တော်ဘက်ကအတည်ပြုမှ EU နဲ့သဘောတူညီချက်ကိုလက်တွေ့ကျင့်သုံးနိုင်မှာဖြစ်ပါတယ်။တကယ်လို့လွှတ်တော်ဘက်ကသဘောမတူဘူးဆိုရင်တော့2019ခုနှစ်မတ်လ29ရက်နေ့မှာစီးပွားရေးဖျို့ဖျဲဖြစ်တာကိုရှော့ချပေးရေးသဘောတူညီချက်မရှိဘဲ EU အဖွဲ့ကြီးကနေဗြိတိန်ကိုနှုတ်ထွက်ရမှာဖြစ်ပါတယ်။ဝန်ကြီးချုပ်မေးရဲ့ Conservative Party ဘက်ကတောင်ထောက်ခံဖို့မသေးကြတဲ့ EU ကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်အပေါ်ဗြိတိန်ပြည်သူတွေထောက်ခံကြဖို့ဝန်ကြီးချုပ်မေးရဲ့ပန်ကြားချက်အိပ်ဖွင့်ပေးစာကိုတော့ဒီကနေ့တနင်္ဂနွေနေ့မှာဗြိတိန်သတင်းစာကြီးတွေမှာဖော်ပြခဲ့ကြပါတယ်ရှင်။